တကိုရီးယားနိုင်ငံမှာ COVID-19 ကာယရောဂါကိုတတိယလိုင်းဖြင့်ရိုက်ခတ်ကူးစက်မှုကာကွယ်ထိန်းချုပ်ဖို့စီကံကန့်သတ်ချက်အသစ်တွေထုတ်ပြန်လိုက်ပါတယ်။ကာယရောဂါတတိယလိုင်းပြည့်ဝရိုက်ခတ်နေပြီးအခြေအနေဟာအင်မတန်လေးနက်စိုးရိမ်စရာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဖက်နီယောင်ဟူးကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အင်္ဂါနေ့ကစပြီးစိုးမြို့တော်နဲ့နားတဝိုက်မှာအရက်ဆိုင်နဲ့ညကလိုက်တွေပိတ်ကြရမှာဖြစ်ပါတယ်။ဘာသာရေးပွဲတွေ၊အားကစားပွဲတွေလိုစုဝေးပွဲတွေကိုလည်းအရေးအတွက်နဲ့ကန့်သတ်ပါတယ်။စားတောက်ဆိုင်တွေမှာလည်းည9နာရီကျော်တာနဲ့ဆိုင်ထဲမှာထိုင်ပြီးတော့စားတောက်ခွင့်မရှိတော့ပါဘူး။နာမည်ကျော်ကော်ဖီဆိုင်ကြီးတွေအနေနဲ့လည်း delivery ဝန်ဆောင်မှုဒါမှမဟုတ်ကြိုမာပြီးဆိုင်မှာလာယူတာမျိုးကိုပဲခွင့်ပြုမှာဖြစ်ပါတယ်။စနစ်နေ့ညသကောင်ရံထိကိုရိုနာဗိုင်းရပ်စ်အတည်ပြုလူနာ330ရှိခဲ့ကြောင်းကိုရီးယားယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန KDCA ကပြောပါတယ်။ဒီအရေးအတွက်ဟာတောက်ကြနေက386ယောက်ထက်ရော့ကျသွားတာဖြစ်ပေမဲ့လူ300ထက်ကိုကူးစက်နေတာကတော့9ရက်သက်တိုက်ရှိနေပြီဖြစ်ကြောင်းလည်းဖော်ပြထားပါတယ်။အခုလိုယောဂထိန်းချုပ်ရေးတင်းကျပ်တဲ့လမ်းညွှန်ချက်တွေချမှတ်ထားပေမဲ့ဒီဇင်ဘာလ3ရက်နေ့မှာနှစ်စဉ်ဖြည့်ဆို့နေကြတက္ကသိုလ်ဝင်ခွင့်ဖြည့်ဆို့ကြဖို့ကိုတော့ခွင့်ပြုပေးထားပါတယ်။ကိုရီးယားနိုင်ငံဟာအသွားလာပိတ်ဆို့ကန့်သတ်မှုတွေမလုပ်ဘဲနဲ့ယောဂအကြီးကျယ်မပြန့်ပွားအောင်ယောဂဖြစ်ပွားမှုခြေရာကောက်တာစမ်းသပ်စစ်ဆေးတာနဲ့တီးခြားခွဲထားစောင့်ကြည့်မှုတွေကိုတိတိကျကျဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့လည်းခုချိန်ထိကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ900ကျော်အတည်ပြုလူနာ3000ကျော်ရှိနေပါတယ်ရှင်။